စစ်ကောင်စီကပြုလုပ်မဲ့အဲ့ဒီလွှတ်တော်တွင်အချိုးကျကိုစားပြုမှုပီအာစနစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုနိုင်ငံရေးမှာမပါနိုင်အောင်ပိတ်ဆို့ထားတဲ့စနစ်တစ်ခုသာဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးလည်းဖြစ်တချိန်က1999ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ခဲ့တဲ့ဒေါက်တာတင်းဆွေကပြောပါတယ်
ဆိုရလေဒီနေ့ကစစ်တော်စီကနေအလားသိန်းတော့တရားသားတွေကနိုင်ငံရေးပါတီတွေကဥက္ကမောင်စုတို့အင်းမောင်စသဖြင့်ပုဂ္ဂိုလ်တွေပါလာတော့သူတို့ပါလာခြင်းဟာအခုပြည်အစနစ်ကိုလွတ်လောက်ခြင်းလို့သူတို့ပါလာလို့ကျွန်တော်စရည်အတွက်ဖြစ်ပါတယ်အဲ့ဒီမနိုင်ရေးကိုရည်ရွယ်ပြီးတော့ဤရရှာပြီးလုပ်ခြင်းအဲနေလိုက်နေတွေကအခုပြည်အစနစ်ဟာအထူးသာဖြစ်တယ်ဆမ်ဟုတ်တယ်နေပြည်သူလူထုကိုစားပြုဖို့ဒီမိုကရေစီစစ်မှန်မှုတရားနာရေးကိုရည်ရဖို့ဆိုတဲ့ကောင်းမွန်မွန်မြတ်တဲ့ရည်ရချက်မပါဘဲနဲ့သူတို့ကြိုက်တဲ့လူတွေသူတို့ခိုင်းတာရမယ့်လူတွေပါရေးကိုဥတည်တဲ့နိုင်ငံရေးစီစဉ်ခုပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်လို့ပဲအမေရိကန်ပြည်ထောင်စုကွန်ဂရက်မှာဘာမာဘေးလို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေတရက်အတည်ပြုနိုင်ရေးဆောင်ရွက်တဲ့အထက်မှာပါဝင်တဲ့ဘာမီးစ်အမေရိကန်ကွန်မြူနတီအင်စတီကျူမြန်မာနိုင်ငံသားများအရေးဆောင်ရွက်မှုရဲ့ဥက္ကဋ္ဌချင်းတိုင်းရင်သားဒေါက်တာရိုရင်းငါရဲ့အမြင်သဘောထားကိုမေးကြည့်ပါရစေ။စစ်ကောင်စီကစိတ်ကြိုက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြုလုပ်တဲ့ PR စနစ်ဟာစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ဖြစ်တယ်လို့သူကပြောပါရစေ
။ PR system proportional representation ပေါ့ဒီဟာကစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့အခြေခံဥပဒေလည်းမဖြတ်သေးဘူးဆိုတော့စစ်တပ်က25ရာခိုင်နှုန်းရှိနေသေးတယ်သူတို့အလိုအရပေါ့နော်အဲ့ဒါ NLD မပါဘဲနဲ့အဲ့ဒါ26ရာခိုင်နှုန်းလောက်သူတို့စိတ်တိုင်းကျသူတို့ဖက်ပါတဲ့ပါတီတွေနဲ့ပေါင်းပြီးတော့အဲ့ဒါထာဝရအာဏာစုပ်ကိုင်နိုင်ဖို့ပေါ့နော်
စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကပြုလုပ်တဲ့လွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီအားလုံးကိုလည်းဖိတ်ကြားထားပါဗျ။ဒီ PR စနစ်ဟာတိုင်းရင်းသားလူနည်းစုတွေအတွက်ကိုရောအချိုးရှိနိုင်ပါသလားဒေါက်တာတင်းဆွေခင်ဗျာ
။အဲ့ဒါနိုင်ငံရေးပါတီတွေဟာလွှတ်တော်မှာကိုစားပြုခွင့်ရှိတယ်မှာလေ။သို့တော်လည်းတိုင်းရင်းသားနိုင်ငံရေးပါတီအများစုဟာသူကဒေတာတွင်းကိုကိုစားပြုတဲ့စနစ်ကိုအဲ့လောက်ပဲသူများရှိရကြတာများပါတယ်။ပြောင်းစုတခုလုံးကိုရည်ရဲတိုင်းနာပါတီဆိုတာတော်တော်နေတယ်နော်။ဒါကြောင့်အရင်ကလည်းပြာစနစ်မရှိပြီလို့လေပြတော်မှာတိုင်းနာအမတ်တွေတိုင်းနာပါတီတွေဟာအတန်အသင့်ကိုစားပြုဖို့ရခဲ့ပြီသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။စစ်ကောင်စီလက်ထက်မှာအဲ့ဒီစနစ်နဲ့လှုပ်လို့ရှိရင်တိုင်းနာတွေခြားထဲမှာကိုကလည်းပို့ပြီးတော့အစိုးရကွဲမဲ့အနေထားတောင်ကျွန်တော်ကစိုးရိမ်နေခင်ဗျ။လုံးဝမဖြစ်သင့်တဲ့စနစ်လို့ပဲကျွန်တော်ကသုံးသပ်ပါတယ်ခင်ဗျ။
ဒေါက်တာတင်းဆွေကတော့ PR စနစ်ကြောင့်တိုင်းရင်းသားတွေအကြားမှာသွေးကွဲမှုတွေတောင်ဖြစ်လာနိုင်တယ်လို့သူ့ရဲ့သဘောထားကိုပြောပြပါရယ်ချင်းတိုင်းရင်းသားတူဦးဖြစ်တဲ့ဒေါက်တာရိုဒင်းငါရဲ့အမြင်ကိုလည်းသိပြရစေ
တိုင်းရင်းသားပါတီလို့ဆိုတဲ့အခါမှာတကယ်တမ်းတိုင်းရင်းသားကိုစားပြုသလားဒီကရင်ချင်းအမျိုးသားပါတီနာမည်ကိုတတ်လိုက်တယ်ဒါပေမဲ့သူတို့ရည်ရွယ်ချက်ကဒီမိုကရေစီအရေးအတွက်မဟုတ်ဘဲနဲ့ကိုကျိုးရှာတဲ့ပါတီတွေလည်းအများကြီးရှိတာကိုဒီ principle တကယ်ရှိတဲ့တိုင်းရင်းသားပါတီဖြစ်ဖြစ်ပဲပါတီဖြစ်ဖြစ်တော့ဒီဟာကိုတဲ့ရောက်ပြီးတော့စစ်တပ်နဲ့ပူးပေါင်းမယ်လို့တော့မထင်ဘူး PR system တွေဘာတွေလုပ်မယ်ဆိုတဲ့အဟာကတော့တိုင်းရင်းသားတွေရဲ့လိုအပ်ချက်ဘယ်လိုမှဖြည့်ဆည်းပေးနိုင်မယ်လို့မထင်ပါဘူ
းဒီလနိုဝင်ဘာ9ရက်နေ့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကလွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုနိုင်ငံရေးပါတီတစ်ခုကိုကိုယ်စားလှယ်2ဦးနဲ့အစိုးရမဟုတ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းရမှာလဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးအကြောင်းပြခဲ့ပါတယ်ခင်ဗျာ